အကျဉ်း30မြောက်အာဆီယံ2019ထိပ်သီးညီလာခံကို AP 26ကနေ29ရက်နေ့ထိဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမှာဖြစ်တဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံနိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့အတူအခြားအာဆီယံခေါင်းဆောင်တွေဒီတောက်ကြနေမှာဆက်ရောက်လာကြမှာပါပြီးခဲ့တဲ့သတင်းပတ်ထဲဖိလစ်ပိုင်ဘိုဟိုကျွန်းမှာအစ္စလာမ်အစွန်းရောက်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ဒီအာဆီယံထိပ်သီးညီလာခံမှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်ဖိလစ်ပိုင်သမ္မတဒူတာတီကတော့အစွန်းရောက်တွေရဲ့လုပ်ရက်ပေါ်ဒေါ်လာထွက်ခဲ့ပါတယ်အကြောင်းစုံကိုဒေါ်လာတန်ပြောပြမှာပါ
အချိန်တူးစီမြောက်အာဆီယံထိပ်သီးညီလာခံကိုကျင်းပမီဆက်ဆက်စီဝေးပွဲဖြစ်တဲ့အာဆီယံကုလသမဂ္ဂဆိုင်ရာစီဝေးပွဲတွေကျင်းပနေတဲ့ဘိုဟိုကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကအစ္စလာမစ်အစွန်းရောက်အဘူဆယက်အဖွဲ့ဝင်တွေကအနီးရှိအင်နာဘန်ဂါမြို့ကိုဝင်တိုက်ခဲ့တဲ့အတွက်အစိုးရစစ်တပ်နဲ့အစွန်းရောက်တွေပြစ်ခတ်ရမှာအဘူဆာယက်အဖွဲ့ဝင်6ဦးအပြင်အစိုးရဘက်ကစစ်သား3ဦးနဲ့ရဲသား2ဦးတေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။ဒါကြောင့်လည်းမနီလာမြို့တော်မှာသမ္မတဒူတာတေးကအင်ရှင်ဖြစ်တာဝန်ယူခြင်းပါတဲ့အာဆီယံ2019ထိပ်သီးညီလာခံအတွက်လုံခြုံရေးကိုအထူးတင်းကျပ်ချထားတာဖြစ်ပါတယ်။ညီလာခံဖြစ်မြောက်ရေးတာဝန်ခံတမကြီးမဆီယာနိုပေနဂျူနီယာကအာဆီယံခေါင်းဆောင်တွေတက်ရောက်မဲ့ညီလာခံမှာလုံခြုံရေးဟာထိတ်တန့်ဦးစားပေးတဲ့အချက်ဖြစ်တယ်လို့အခုလိုသတင်းစာရှင်းပွဲမှာပြောခဲ့ပါတယ
် That's always number one top of mind no and number one in terms of our committee on security's a priority
လုံခြုံရေးဦးစားပေးမှုကကျွန်တော်တို့အတွက်နံပါတ်1ပါပဲဒီထိပ်သီးညီလာခံမှာမတော်တဆဖြစ်မှုလုံးဝမရှိစေဖို့ပါပဲဒါပေမဲ့ဘာဖြစ်မလဲဆိုတာကိုကြိုတင်သိနိုင်ဖို့ကမလွယ်တော့ကြိုတင်ပြင်ဆင်မှုတွေကတိတ်ခက်ခဲပါတယ်ဒါကြောင့်မို့လုံခြုံရေးအတွက်ပြင်ဆင်ရမှာကျွန်တော်တို့တိတ်ကိုအားထုတ်ဂရုစိုက်ပါတယ်တစ်ချိန်တည်းမှာပဲသမရကကျွန်တော်တို့ကိုညွှန်ကြားခဲ့တဲ့စကားကကျွန်တော်တို့ရဲ့လုံခြုံရေးတင်းကျပ်မှုဟာမနီလာမြို့တော်မှာတာမန်သွာလာမှုတွေကိုအဟံအတားမဖြစ်စေဖို့ပါပဲဘိုဟိုကျွန်းမှာမကြသေးမီကဖြစ်ရကြောင်းလဲကျွန်တော်တို့လုံခြုံရေးအထူးအရေးတည်ယူဆောင်ရွက်နေပါတယ
်အာဆီယံထိပ်သီးညီလာခံကျင်းပမဲ့ PICC ခေါ်ဖိလစ်ပိုင်နိုင်ငံတော်ခမအနီပတ်ဝန်းကျင်ရပ်ကွက်မှာလုံခြုံရေးတွေတာဝန်ချထားတဲ့အမှုတန်းပေါင်း 4,100 ရှိပြီးအဲ့ဒီနဲ့ရဲနဲ့စစ်တပ်ကအမှုတန်း 26,000 အပြင်အစိုးရဌာန20ခုကအမှုတန်းပေါင်း 15,000 တို့ကိုလည်းတာဝန်ချထားတာဖြစ်ပါတယ်ခုဖိလစ်ပိုင်ကတာဝန်ယူခြင်းပါတဲ့အာဆီယံညီလာခံမှာစီဝေးပေါင်း138ခုထိပ်သီးညီလာခံပေါင်း2ခုဝင်ကြီးစင်စီဝေးပေါင်း18ခုအစိမ့်အစိုးရအရရှိစီဝေးပေါင်း42ခုနဲ့ဤပညာပိုင်းဆိုင်ရာစီဝေးပေါင်း86ခုတို့ကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်အပြင်ကမ်ဘောဒီးယားစင်ကာပူထိုင်းမလေးရှားအင်ဒိုနီးရှားလာအိုဘရူနိုင်းနိုင်ငံကကောင်းဆောင်တွေဟာဧပြီလ28ရက်နေ့တောက်ကြန်နေ့မှာမနီလာမြို့ကိုဆက်ရောက်ဖို့ရှိပါတယ်။ခုလိုအာဆီယံဆက်ဆံညီလာခံကျင်းပနေစဉ်အတွင်းနဲ့ထိပ်သီးညီလာခံမကျင်းပမီအစ္စလာမစ်အစွန်းရောက်တွေကဗဟိုကျွန်းမှာဝင်တိုက်ခိုက်ခဲ့တဲ့အတွက်အပြောကြမ်းတယ်လို့နာမည်ကြီးတဲ့သမ္မတရိုဒရီဂိုဒူတာတေးကိုအမျက်ထွက်စေခဲ့တာဖြစ်ပါတယ်။သူအနေနဲ့သမ္မတရာဒူးဆက်ခံအပြီးမူရီဆေးရောင်းဝယ်ဖောက်ကားသူတွေကိုရရဲ့ဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်လည်းလူခွေရေးအဖွဲ့တွေနဲ့နောက်အုပ်စုအစိုးရတွေကဝေဖန်မှုကိုခံခဲ့ရတာဖြစ်ပါတယ်။အဘူဆာယက်အစိုးရတွေကိုနှိမ်နှင်းဖို့သူစစ်တပ်ကိုလည်းအမိန့်ပေးခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ဒေါသထွက်တဲ့အတွက်ကြောင့်ဒီအစိုးရတွေကိုဖမ်းမိရင်သူ့အနေနဲ့အသေးကိုအစိမ့်လိုက်ဝါစာပြစ်မယ်လို့လည်းမစ္စတာဒူတာတေးကလောနိုင်ငံကိုရောက်ရှိစဉ်အကစားကွင်းဖွင့်ပွဲတစ်ခုမှာအခုလိုသတိပေးခဲ့ပါတယ်
။ Dear animal But if you want
သူတို့တို့တွေဟာတရိတ်ဆန်တွေပါပဲကျွန်တော်ကလည်းတရိတ်ဆန်လို့ဖြစ်စေချင်ကြတာပါကျွန်တော်ဖြစ်ပြနေပါတယ်ကျွန်တော်အတွက်ရိုးနေပါပြီကျွန်တော်တို့ကအတူတူပါပဲအဆ50ပိုဆိုးပြနေပါတယ်ဒီအကျန်းဖက်သမားတွေကကျွန်တော်ကိုတိတ်ပြီးဒေါသထွက်စေပါတယ်ကျွန်တော်လူသားစားပြနေပါတယ်ကျွန်တော်ကသာစားနဲ့ရှာကြရေးပေးပါအဲ့ဒီလူတွေရဲ့အသေးကိုစားပြနေပါတယ
်ခုလိုသမရဒူတာတေးဟာလူချမ်းကြီးဖြစ်တယ်လို့နိုင်ငံတကာမှာကြော်ကြားပေးပဲလို့လေအင်းကြီးချင်းနိုင်ငံခေါင်းဆောင်တွေတဲ့တော့သူဟာတက်အောင်ပေါန့်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်နဲ့သူဟာတချင်းတွဲဆိုခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုနဲ့လည်းဈေးတူထွက်ဝယ်ခဲ့ဘူးတဲ့အပြင်စင်ကာပူဝန်ကြီးချုပ်လီရှင်လုံနဲ့လည်းနေ့လယ်စာအွန်ဒီမင်းအတူစခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုမလာတုန်းကလာရောက်ဆင်အတွင်းကလည်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုသမ္မတဒူတာတေးဟာ င်းစီပန်းစီကိုဆက်တာခဲ့တာလည်းဖြစ်ပါလေရှင်။